မြန်မာနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်တွေကဒေသခံအာဏာပိုင်တွေကသူတို့နိုင်ငံမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေလက်နက်ကန်ဆောင်ထားတာရှိရင်အနှံ့မှုအမိန့်ထုတ်လိုက်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကန်ပြည်ပတွေကြောင့်တရုတ်နိုင်ငံတွင်းကိုလက်နက်တွေအလုံးရင်းနဲ့ဝင်ရောက်လာနေပြီးနေဆက်ဒေသမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေလာရောက်အနှံ့ကြဖို့ယူနန်ပြည်နယ်လင်ကန်ဒေသခံအစိုးရကအမိန့်ထုတ်ပြန်တာဖြစ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီအဖွဲ့ Global Times စာကဒီကနေ့ဖော်ပြလိုက်တာပါအွန်လိုင်းမှာထုတ်ပြန်ထားတဲ့စီညာချက်နဲ့ပတ်သက်လို့ဒေသခံရဲတပ်ဖွဲ့ကလည်းအတူတူကြောင်းတရင်ကဖော်ပြပါရယ်လက်နက်အနှံ့မှုတွေကိုအာဏာပိုင်တွေစုဝေးချင်းမှဖြစ်ပြီးရိုက်ဆက်တလက်ကိုတရုတ်ရုံဝင်900ပစ္စတိုတမတ်တလက်နဲ့လက်ပြုံတစ်လုံးစီကိုရုံဝင်200ပြည်လောက်ကိုတော့နိုင်ငံပေးမှဖြစ်တယ်လို့လည်းဆိုပါရယ်ဆက်ပြီးမြောက်ပိုင်းဒေသမှာမကြသေးရင်တော့တိုင်းဒေသလက်နက်ကန်ဖွဲ့နဲ့လက်နက်ကန်တပ်ဖွဲ့တွေကြောင့်ဒေသခံတွေမြန်မာနိုင်ငံထဲမှာတော့မခတရုတ်နိုင်ငံနဲ့ပြည်ပါဖက်ပြေးတိရှောင်နေရကြမှာပဲဒေသခံတရုတ်အနေနဲ့ညှဉ်းချချက်ဖတ်ပေါ်လာတာပါမြန်မာစစ်တပ်နဲ့တပ်ဖွဲ့ရဲ့ချင်းနေတဲ့ MNDA ကိုကတပ်ဖွဲ့ကတရုတ်စိုးရပိုင်းစကြူရေးပံမှာဖွင့်လှစ်ထားတဲ့ဗန်စင်းကိုပိတ်လိုက်ကြောင်းဒိန်းတွေထွက်ပေါ်ဝင်ပြီးနောက်မှာပဲလက်နက်အနှံ့မှုတရင်ထွက်လာတာလည်းဖြစ်ပါတယ်မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့ကိုကတပ်ဖွဲ့ရဲ့ဗန်စင်းကိုတရုတ်နိုင်ငံကပိတ်လိုက်တာနိုင်ငံခြားနိုင်ငံခြားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေရလဒ်ဖြစ်တဲ့အကြောင်း VOE ကိုပြောဆိုထားပါတယ်